NATO မဟာမိတ်အဖွဲ့တည်ထောင်တာ85နှစ်ပြည့်အထိမ်းအမှတ်ဖြစ်နေ Washington DC မှာ300ကျပ်ကျင်းပတဲ့ထိပ်သီးစည်းဝေးတက်ရောက်လာတဲ့ခေါင်းဆောင်တွေဟာတောက်ကြနေမှာအခမ်းအနားကိုအဆုံးသတ်ရင်ယူကရိန်းတွေဆေးအကူအညီရေရှည်ပေးမှာဖြစ်ကြောင်းနဲ့ NATO ဖွဲ့ဝင်ဖြစ်တဲ့လက်ခံမှုရှိကြောင်းကတိပြုပါတယ်ယူကရိန်းကိုရုရှားကျူးကျော်တာလက်မခံတဲ့ NATO ခေါင်းဆောင်တွေဟာတရုတ်အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုရုရှားရဲ့ကျူးကျော်စစ်ကိုပံ့ပိုးပေးသူတွေလို့သတ်မှတ်ကြပါတယ်အစည်းအဝေးပြီးထုတ်ပြန်တဲ့ညင်ညာချက်မှာလည်းလွန်ခဲ့တဲ့2နှစ်ကျော်ကယူကရိန်းကိုရုရှားကျူးကျော်ခဲ့ခြင်းကစပြီးဥရောပအတ္တလန္တိတ်ဒေသရင်းတင်းငင်းအေးချမ်းမှုပြက်ပြားရသလိုကမ္ဘာလုံးကျုံရေးလဲဆူဆူဝါဝါထိခိုက်ရတယ်လို့ဖော်ပြပါတယ်။ရုရှားဟာနေတို့မဟာမိတ်အဖွဲ့ရဲ့လုံးကျုံရေးကိုအတိအသဆုံးနဲ့တည်းအချင်းချောက်မှုရှိနေစေပဲလို့လည်းကြေညာပါတယ်။ယူကရိန်းအတွက်ရေရှည်ဆေးအကူအညီပေးဖို့သဘောတူခဲ့တဲ့အပြင် NSATU လို့ခေါ်တဲ့နေတို့ရဲ့ယူကရိန်းအတွက်လုံးကျုံရေးအထောက်အကူနဲ့တင်နန်းပေးမဲ့စစ်ဌာနချုပ်အသက်တခုလည်းဖွဲ့စည်းလိုက်ပါတယ်။ဒီဌာနဟာယူကရိန်းကိုစစ်တင်တန်းနဲ့စစ်ပစ္စည်းပေးရရမှာလက်တွဲဆောင်ရွက်ဖို့ဖြစ်ပါတယ်။နေတိုတွင်းမှုချုပ်ရန်စတိုရန်ဘတ်ကလည်းယူကရိန်းအတွက်နှစ်ဆင်ဒေါ်လာ43ဘီလီယံထောက်ပံ့မှုနေတိုမဟာမိတ်တွေကသဘောတူတယ်လို့ပြောပါတယ်။